Israel ကိုဓာစင်နဲ့ချီတဲ့ rocket ဒုံးတွေပစ်ခတ်ခဲ့တဲ့ Lebanon နိုင်ငံတောင်ပိုင်းက Hezbollah အဖွဲ့ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့ကြောင်း Israel စစ်တပ်ကစက်တင်ဘာလ4ရက်နေ့မှာပြောဆိုလိုက်ပါတယ်။ Lebanon ကပစ်ခတ်ခဲ့တဲ့ rocket ဒုံး65ခုတည်းကတချို့ကို Israel လေကြောင်းရန်ကာကွယ်ရေးစနစ်ကကြားဖြတ်ပစ်ချနိုင်ခဲ့ပြီးတချို့ကတော့ကွင်းပြင်တွေထဲချရောက်ခဲ့တယ်လို့လည်း Israel စစ်တပ်ကပြောပါတယ်။တခြားနိုင်ငံမှာပဲ Israel နဲ့ Hamas ကြားအပြစ်ခတ်ရက်စဲရေးသဘောတူချဖို့လဲ American ပြည်အောင်စုကအင်တာနက်မှာထပ်ပြီးတော့ PRP တိုက်တွန်းထားပါတယ်။ Israel နဲ့ Hamas ကြားအပြစ်ခတ်ရက်စဲရေးဆွေးနွေးမှုမှာအခြေတင်ဖြစ်နေတဲ့အဓိကအချက်တစ်ခုကတော့ Gaza နဲ့ Egypt ကြားနယ်စပ်မှာ Israel တပ်တွေဆက်လက်ချထားရေး Israel ဝန်ကြီးချုပ် Netanyahu ကအခိုင်အမာရပ်တည်ထားတာကြောင့်ဖြစ်ပါတယ်။ဂါဇာမှာအစ္စရေးတပ်တွေရေရှည်ချထားရေးကိုအမေရိကန်ကစန့်ကျင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမက်ထရွန်ဘီလာကပြောဆိုထားပါတယ်။တိုက်ခိုက်မှုရက်စဲရေးအတွက်အစ္စရေးတပ်ဖွဲ့တွေဂါဇာကရုပ်သိမ်းပေးရေးတောင်းဆိုထားတဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုအစ္စရေးဝန်ကြီးချုပ်နေတန်ယာဟူကပယ်ချထားပါတယ်။ဟာမတ်စ်တို့ဆက်လက်ရှိနေပြီးအစ္စရေးရဲ့ရေရှည်လုံခြုံရေးအပေါ်ထိခိုက်မဲ့ရေးဆိုးရိမ်တာကြောင့်ဖြစ်ပါတယ်။အစ္စရေးဘက်ကတောင်းဆိုချက်တစ်တွေလုပ်ပြီးဆွေးနွေးပွဲကိုအချိန်ဆွဲတယ်လို့ဟာမတ်စ်ဘက်ကဆွဆွဲထားပါတယ်။ဟာမတ်စ်အဖွဲ့ကတော့ American, UK နဲ့တခြားသောအနောက်နိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။